င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာတော့စစ်တွေမျိုးကစီးကဲ့မဲ့ပျော်ပွဲစားယုံတယုံကြောင့်ပဝင်းချင်းကလူတွေအနောက်ရှက်ဖြစ်နေရပါတယ်ဆိုပြီးတော့ပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြပါမယ်ရခိုင်ပြည်နယ်စစ်တွေမျိုးအနောက်စံပြရက်ွက်ထဲမှာတရားဝင်ဖွင့်ခွင့်ရထားတဲ့ပျော်ပွဲစားယုံကအတန်လုံခန်းစနစ်တကျမလုပ်ထားပါဘူးတဲ့နေ့တိုင်းညနေတဲ့အထိကိုဒီအမှုသမားတွေရဲ့စုညံအော်ဟစ်ရန်ဖြစ်တန်တွေနောက်ဆိုင်ကယ်ဆက်တန်တွေအလုသမားတွေရဲ့အော်တန်ဟစ်တန်တွေဘေးပတ်ဝန်းကျင်ကလူတွေအိတ်မရအောင်ဘေးစတန်တွေအလွန်အကျွံသုံးပြီးတော့အိမ်တွေတုံခါတဲ့အထိတိခတ်တာတွေလုပ်နေကြတာပါကျွန်တော်တို့အကြိမ်ကြိမ်သွားပြီးတော့အတိပေးပေမဲ့ပတ်စံအားကိုနဲ့မထီမဲ့မြင်စီးမဲ့ကမ်းမဲ့လုပ်နေကြပါတယ်ဒီပျော်ပွဲစားရုံကိုရက်ွက်အုပ်ချုပ်ရေးမှုအပါအဝင်အနီးပတ်ဝန်းကျင်မှာနေတဲ့ဝင်ကြီးတွေနဲ့ပြည်နယ်အစိုးရကလည်းလုံးဝအရေးမယူပါဘူးတဲ့ဒီပျော်ပွဲစားရုံကြောင့်ရက်ွက်နေလူတို့အင်မတန်အနောက်ရှက်ဖြစ်နေရတာမို့အရေးယူပေးဖို့တက်ဆိုင်ရာတာဝန်ရှိသူတွေကို RFA ကနေတဆင့်မေတ္တာရက်ခံခြင်းပါတယ်ဆိုပြီးတော့ပေးဖို့ပြောပြလာတာပါရှင်အခုဆက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတဦးရဲ့ရင်ဖွင့်စာကိုတင်ပြခြင်းပါတယ် RFA ရေကျွန်တော်အလုပ်လုပ်တဲ့စက်ရုံမှာထိုင်းတထေးကအလုပ်သမားတထောင်ကျော်ရဲ့ passport တွေကိုအလုပ်သမားတွေရဲ့သဘောတူညီချက်မပါဘဲနဲ့တင်ထားပါတယ်ကိုပစံနဲ့ကို passport လုပ်ပြီးတော့ကိုယ်တိုင်ကင်ခွင့်မရပါဘူးအခုဆိုရင်73နှစ်ကျော်ပါပြီပတ်စပို့ကနှစ်နှစ်တစ်ကြိမ်အစ်စ်လဲရသက်တမ်းတိုးရပါတယ်အလုတ်ထွက်ရင်လည်းပြန်တောင်းရခက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘသူကိုတိုင်ရမမသိလို့ RFA ပေးစာပြန်စာအစီအစဉ်မှာဒီအကြောင်းလေးထည့်သွင်းတင်ပြပေးပါဆိုပြီးတော့ပေးပို့လာတာပါရှင်အခုတခါတော့စစ်ကောင်စီလက်အောက်ခံအုပ်ချုပ်ရေးမှုတွေမတရားငွေတောင်းနေလို့ပါဆိုပြီးတော့ AIWRI တိုင်းဘက်ကပေးပို့လာတဲ့စာကိုတင်ပြပါမယ် AIWRI တိုင်းကျုံပျော်ခရိုင်ရေကြီးမြို့နယ်ငတိုင်းချောင်းမြို့အောင်စန်းရက်ွက်မှာရက်ွက်အုပ်ချုပ်ရေးမှုကရက်ွက်နေပြည်သူတွေစီကနေငွေကြေးမတရားကောက်ခံနေလို့ပါတဲ့ထောက်ခံစာယူရင်လဲအခချင်းငွေမတန်တဆတောင်းနေပါတယ်ဒီအကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေသိစေချင်လို့ပါလုံခြုံရေးအရာနာမည်တော့မဖော်ပြပါနဲ့ဆိုပြီးတော့ပြေပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ် 239-235-4218 ကိုဆက်သွင်းနိုင်ပါတယ်
အခုဆက်ပြီးတော့လုံခြုံရေးအရာနာမည်မဖော်လို့သူဘူးသီးတောင်ဒေသခံတဦးရဲ့ပေးစာကိုတင်ပြပါမယ်။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ဂူတာပြင်အုပ်စုကိုထောက်ပံ့တဲ့ဆန်အိတ်တွေကိုကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေကရောင်းစားနေလို့ပါဆိုပြီးတော့ပေးပို့လာတာပါ။ဒီ9လပိုင်း26ရက်နေ့ကဂူတာပြင်ရွာကဒေသခံတွေအတွက်လူကယ်ပြန်ဌာနကတအိမ်ကိုဆန်35ကီလိုစီထောက်ပံ့ဖို့ပေးပါတယ်တဲ့။ဒါကိုကျေးရွာအုပ်ချုပ်ရေးယုံအဖွဲ့ဝင်တချို့ကအိမ်ခြေ365အိမ်အတွက်ကိုတအိမ်ကို20ကီလိုစီနဲ့ဆန်အိတ်83အိတ်ထုတ်ပေးပါတယ်။ကျန်တဲ့ဆန်အိတ်80ကျော်ကိုလက်နက်ကင်တွေကိုပေးရတယ်လို့အကြောင်းပြပြီးတော့ရောင်းလိုက်ပါတယ်တဲ့။9လပိုင်း28ရက်နေ့ကလည်းအပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ကထောက်ပံ့တဲ့ဆန်အိတ်တွေတဲကဒီဆန်အိတ်100နဲ့တခြားထောက်ပံ့ပစ္စည်းတွေကိုရောင်းမယ်ဆိုပြီးတော့လဲပွဲစားတွေစီကနေကြိုတင်ငွေတွေယူထားပါတယ်တဲ့။အဲ့ဒီကြိုတင်ငွေသိန်း200ကိုမြေအောက်အဖွဲ့တွေကိုပေးမယ်ဆိုပြီးတော့လဲပြောပါတယ်တဲ့။ဒီကိစ္စတွေနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိသူတွေစုံစမ်းဖော်ထုတ်ပေးစီလိုပါတယ်ဆိုပြီးတော့ပြေပို့လာတာပါရှင်အခုတခါတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လေးမြို့ချောင်းဒေသကပြေပို့လာတဲ့စာကိုတင်ပြပါမယ်ဒီလေးမြို့ချောင်းဒေသလေးမြို့မြစ်ထဲမှာအရက်တောက်ပြီးတော့စီးကဲ့မဲ့ပစ်ထားတဲ့ပလင်းခွဲတွေကြောင့်မြစ်ထဲကိုရေဆင်းချိုးတဲ့သူတောက်ရီလာခတ်တဲ့သူတွေအတွက်အန္တရာယ်ရှိတာကြောင့်ကြောက်လန့်နေကြရပါတယ်တဲ့ကျွန်တော်တို့ရွာကအေးအေးအတွက်လစဉ်ချင်းငွေတွေပေးနေရပါတယ်ဒါပေမဲ့လည်း AA ကကျွန်တော်တို့အတွက်ဘာမှလုပ်ပေးတာမရှိသေးပါဘူး။ဒီအကြောင်း AA ပြန်ကြားရေးတာဝန်ခံဦးခိုင်ဒုက္ခသိစေချင်လို့ပါဆိုပြီးတော့ပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။